နိုဗ ెంబర్ 3ရက်စနေနေ့မှာကျင်းပတဲ့ဂျာဖြန့်ရွေးကောက်ပွဲကလပ်ဦးရလက်တွေအရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကမဲဆန္ဒနဲ့9နေရာမှာအနိုင်ရနေပြီး USDP ပြည်သူ့ချုပ်ချန်ခံဖွံ့ဖြိုးရေးပါတီက3နေရာ၊ချင်းမျိုးသားဒီမိုကရေစီပါတီက1နေရာ၊ SNLD ရှမ်းတိုင်းဒေသများပါတီက1နေရာနဲ့တတိပုဂ္ဂလ1နေရာအသီးသီးမှာအသာစီးရနေကြတာပါ။တချို့ပြည်내တွေမှာလမ်းပန်းဆက်သွယ်ရမယ်ရေးတက်မှုကတနည်းဝင်နေမှသာအပြီးတက်နိုင်တယ်လို့တပ်ဆိုင်ရာပြည်내ကော်မရှင်တွေကပြောကြတယ်လို့ရွေးကောက်ပွဲကော်မရှင်ဘက်ကလည်းဘယ်သူနိုင်လဲဆိုတာအတိအကျမထုတ်ပြန်သေးပါဘူး။အခုကျင်းပတဲ့ဂျားဖြတ်ရွေးကောက်ပွဲမှာလက်လက်မဲဆန္ဒနဲ့73နေရာအတွက်နိုင်ငံရေးပါတီ24ခုကကိုယ်စားလှယ်ပေါင်း69ရောင်းနဲ့တတိပုဂ္ဂလ69ဦးဝင်ရောက်ရှင်ပြန်ကြတာဖြစ်ပြီးချင်းရှမ်းကချင်းရခိုင်ပြည်နယ်တွေရန်ကုန်၊စကိုင်း၊ပဲခူး၊မကွေး၊မန္တလေးတိုင်းဒေသကြီးတွေကဆက်တော့တီးပြီးရလက်လက်နေရာတွေအတွက်ရှင်ပြန်ရွေးကောက်ခံကြမှာပါ NLD ကပြည်သူ့ဆက်သွယ်အတွက်ချင်းပြည်မျိုးကံပက်နဲ့ရန်ကုန်တိုင်းတာမွန်မြို့နယ်မန္တလေးတိုင်းမြင်းချမ်းမဲဆန္ဒနယ်တွေမှာအစာစီးရနေပြီးတိုင်းဒေသကြီးအတွက်ပဲခူးတိုင်းအုတ်တွင်မန္တလေးတိုင်းတပိတ်ချင်းနဲ့မကွေးတိုင်းမင်းဘူးအပြင်ရှမ်းတိုင်းဒေသမျိုးမန္တလေးတိုင်းမှာပါအစာစီးရနေတာပါတန်ခိုင်ဖွံ့ဖြိုးရေးပါတီကတိုင်းဒေသကြီးအတွက်ရန်ကုန်တိုင်းစကမ်းမြို့နယ်စကိုင်းတိုင်းတမူးနယ်အမျိုးသားဆက်သွယ်အတွက်ကချင်ပြည်နယ်မြင်းချမ်းနားမှာအစာစီးရနေပါတယ်SNLD ကပြည်သူ့ဆက်တော်အတွက်ရှမ်းပြည်နယ်လင်းချားနဲ့ချင်းမျိုးသားဒီမိုကရေစီပါတီကပြည်နယ်ဆက်တော်အတွက်ချင်းပြည်နယ်မတူပြီးမှအသာစီးရပါလေ။တတိပုဂ္ဂလဝင်ရောက်ရှင်ပြန်တဲ့ဥတ္တမဝင်းကတော့တိုင်းဒေသကြီးအတွက်ရခိုင်ပြည်နယ်ပြည်ထောင်စုမှာဝင်ရောက်ရှင်ပြန်ပြီးအသာစီးရနေတာပါ။ဒီကြားဖြတ်ရွေးကောက်ပွဲကမြန်မာနိုင်ငံမှာဒီမိုကရေစီတင်ကူးပြန်ဆလုပ်တဲ့2012ခရီးကဆိုရင်တက်ပြတ်ချင်းရွေးကောက်ပွဲဖြစ်ပြီး NLD ပါတီဥဆောင်တဲ့အစိုးရတက်လာပြီးနောက်ပိုင်းဒုတိယကြားဖြတ်ရွေးကောက်ပွဲဖြစ်ပါလေ။လက်ရှိဒါဟာလက်ရှိအစိုးရရဲ့ဆန်းဆောင်ရေးပေါ်မှာလူမှုစံတာခိုင်တဲ့သဘောရွေးကောက်ပွဲမျိုးဖြစ်မယ်လို့တုံ့ပြန်သူတွေကပြောပါလေ။